တော်ရရှိနှုတ်ခွန်းဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့ဂျွန်လ29ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 kHz 633ညာလိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 5995ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအဂတိလိုက်စားမှုတိုက်ဖျက်ရေးကိုဘလို့ထိထိရောက်ရောက်လှုံ့ဆော်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာပါ။ဦးကျော်စန္ဒာကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါဒေါရရှင်ခင်ဗျာ။မြန်မာနိုင်ငံမှာအဂတိလိုက်စားမှုတွေလက်ပေးလက်ယူအကျဉ်းပြက်မှုတွေပပအောင်ဘယ်လိုလုပ်ကြမလဲ။ဒီအတွက်ပြဋ္ဌာန်းထားတဲ့ဥပဒေကိုကိုနဲ့မျက်နှာကြောမတည့်တဲ့သူတွေကိုဖြုတ်ထုတ်သက်လွတ်ဖို့အတွက်တလွဲအသုံးပြုနေသလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်။တကယ်တမ်းပတ်သက်ပြီးသရရှင်တွေဆွေးနွေးမိများသမျှကိုပြန်လည်ဖြည့်ကြပေးမယ်ပုဂ္ဂိုလ်သုံးဦးလည်းအသင့်လျော်ဆုံးဖြစ်မယ်ဆိုပြီးတော့ကျွန်တော်ရွေးချယ်ထားတာဖြစ်ပါတယ်ပထမအဆုံးဒီကိစ္စမှာဒီကိစ္စပပြအောင်အဂတိလိုက်စားမှုတွေပပြအောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်ကပြောထားတဲ့အတွက်ကြောင့်အဂတိလိုက်စားမှုဆိုတာတကယ်ရှိနေပြီဆိုတာကိုကျွန်တော်ကတော့အတိအပြုပြောကြားပြီးသားဖြစ်နေပါတယ်ဆိုတော့မြန်မာနိုင်ငံမှာအချင်းပြဲချစားမှုတွေအဂတိလိုက်စားမှုတကယ်ရှိရလားဆိုတာကိုပထမအဆုံးမျိုးသားလှတော်ကူစရဖြစ်တဲ့ဥလှဆွေကိုမေးချင်ပါတယ်ဥလှဆွေဟာတတုနဲ့တယံဇာတရေးရာကောမဒီဝင်ပုဂ္ဂိုလ်တူလေးဖြစ်ပါတယ်ဥလှဆွေကြားပါလားခင်ဗျာ
ဟုတ်ကြားပါတယ်
ဟုတ်ကဲ့မြန်မာနိုင်ငံမှာအဂတိလိုက်စားမှုတွေရှိနေဆိုတာမှန်ပါလားခင်ဗျာဘလောက်များထူပြောနေတယ်ဆိုတာအချင်းယုံပြောပါနောက်ပိုင်းမှာကျွန်တော်ဆွေးနွေးကြရတယ်အများကြီးရှိသေးတော့ကျွန်တော်တဆင်းစီလာတာပေါ့ခင်ဗျာ
ဟုတ်ကျွန်တော်တို့ TI ရဲ့အညွန်ကိန်းပေါ့နော် Transfer International ရဲ့အညိုကြီး CBI အရဆိုရင်တော့ကျွန်တော်တို့နိုင်ငံကနာမည်ကောင်းမရပါဘူးဗျအဲ့တော့ကျွန်တော်တို့နိုင်ငံမှာကတော့အကြမ်းဖက်ဆာမှုတွေရှိနေတာအမှန်ပါပဲအထူးသဖြင့်တော့ကျွန်တော်တို့ဝန်ကြီးဌာနတွေရဲ့ contract တွေပေါ့အဲ့ဒါတွေချပေးတဲ့အခါမှာကျွန်တော်ပွင့်လင်းမြင်သာမှုအလွန်အားနည်းပါတယ်ဗျဘာလို့တော့လူသိမ်းဝင်မှုတော့ခက်တယ်ရနေကြသူပဲရသွားတာများတယ်လေဟောအဲ့ဒါမျိုးတွေကျွန်တော်တို့မြင်ရတယ်နောက်တစ်ခါကျွန်တော်တို့ဟိုအကြမ်းဖက်ဆာမှုတိုက်ဖြတ်ရေးဟလာလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်လည်းဖွင့်ထားတာတော့မှန်တယ်တို့တော့ဒီအဖွဲ့ရဲ့လူကုန်ကင်မုံကကျွန်တော်တို့ကမမြင်ရသေးဘူးလေနော်အဲ့တော့လူလူယုံကြည်အောင်ဒီအဖွဲ့ကဘယ်လိုဆောင်ဆောင်မလဲဆိုတာကျွန်တော်စောင့်ကြည့်အောင်မယ်နေသားရှိရပြဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့နောက်ပို့တူကတော့ဒေါ်တင်ရဦးဖြစ်ပါတယ်ဒီပုဂ္ဂိုလ်လည်းလှတော်ကူဆွေတူဖြစ်ပါတယ်နောက်ပြီးတော့ပြည်သူ့ငွေစည်ရင်းကော်မတီအဖွဲ့ဝင်တူလည်းဖြစ်ပါတယ်ဆရာမပမာပြည်မှာမြန်မာပြည်သူ့ငွေစည်ရင်းကော်မတီတော့ရှိရတာပြည်သူ့ဝန်ကြီးတွေရဲ့နိုင်ငံရေးရာထူးကြီးယူထားသူတွေရဲ့ငွေစည်ရင်းကိုစစ်ဆေးတာရောမရှိဘူးလားခင်ဗျာ
ဆိုရင်ရလို့ကတော့ဆက်ဆံပါလို့ဒီတိုင်းအဒီဘက်ကျက်ကဖြေစင်းနဲ့အမားရင်းတွေရဲ့မှာဇာရရဲ့တစ်ခါလေးပါသွားစပါတယ
်ဆိုတော့သူတို့ရဲ့ပုပ္ပိကချမ်းသာကြွားမှုကိုစဉ်းစားနိုင်တဲ့ဥပဒေပါ냐မရှိဘူးလားခင်ဗျာငွေစင်းရဲ့အနေနဲ
့အစိကတော့တတ်မရှိပါဘူးဒါပေမဲ့မိခန္ဓာလိုက်ဒီဘက်ကျက်ဒီမှာကဒီဟိုစဉ်းစားစင်းလာမှားတာတော့သူတို့ထုတ်ပြန်တယ်မတင်လက်ထားတဲ့ကိစ္စရည်လေသူတို့စီရင်
ဟုတ်ကဲ့အမှားဆိုတာသူတို့သဘောရိုးအမှားလားကိုကျိုးအသုံးချပြီးတော့မှားနေရတာလားခင်ဗျာ
ညာတော့ချင်တော့ဒီဟာကဟိုနင်ပါစေစနာလိုသွားတယ်စေစနာမှားသွားတယ်ဆိုရဟာလေသိရပါလေ
ဟုတ်ကဲ့နောက်ပုဂ္ဂိုလ်တူကတော့ရှင်းနေကြည့်တူဖြစ်ပါတယ်ရောဘတ်ဆန်အောင်ဖြစ်ပါတယ်ဆောင်းဆောင်ခင်ဗျာဆရာဘယ်လိုသဘောပါလဲမြန်မာနိုင်ငံမှာဒီလိုအချင်းပြဲချစားမှုတွေအဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့သက်ဆိုင်တဲ့ပုဂ္ဂိုလ်ကြီးတွေပေါ့ခင်ဗျာနိုင်ငံရေးရာထူးယူထားတဲ့ပုဂ္ဂိုလ်တွေကိုဥပဒေကြောင့်ရအရေးယူတာမှန်မှန်ကန်ကန်အရေးယူတာများရှိပါလားခင်ဗျာ
ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့နိုင်ငံရဲ့တရားစီရင်ရေးစနစ်ကအောက်ချေအာဏာပိုင်တွေရဲ့ဖနာအောက်ကိုရောက်နေတာဖြစ်တော့တရားရေးမှာသူတို့လေလေလေလို့မလို့မလို့ဘူးလို့သူတို့နဲ့မတည့်ဘူးဆိုရင်အဲ့ဒီလူကိုအဂတိလိုက်စားမှုတို့အကျဉ်းစာရိတာပြက်ပြားမှုတို့လက်နေယူမှုတွေစသည်ဖြင့်နေဆိုးဆိုးတယ်တကယ်တမ်းကတော့အားလုံးမိသားဓာတ်ရညီစွန်းနေတာတော့ဘယ်လိုမှမဟုတ်ဒီပါတီအရေးမယူဘူးအဲ့တော့သူတို့နဲ့အဆင်မပြေဖြစ်လာပြီဆိုရင်တော့အရေးယူတယ်ဥပမာဘိုကင်ညွတ်ကိစ္စဘိုကင်ညွတ်စတဲ့လာတဲ့ကအဲ့ဒီလိုက်စားမှုတွေရှိနေပါတယ်လို့ကျွန်တော်ကိုယ်တိုင်ကသက်ဆိုင်ရာနဝတ္တဥပဒေနဲ့တကွနဝတ္တဖွဲ့ဝင်အားလုံးဝန်ကြီးအားလုံး ဒီဝင်ကြီးအားလုံးကိုစာရင်းနဲ့တင်ပြခဲ့တယ်။အဲ့ဒီအချိန်လုံးကတော့အရင်မယူပဲနဲ့ကျွန်တော်တောင်မှ license ကိုအနည်းငယ်ဆိုရင်ညီပါပိတ်သိမ်းတဲ့အဆင့်ဒီနှုတ်ပိတ်လိုက်တာကိုကျွန်တော်ခံခဲ့ရတယ်။အဲ့တော့အဂိလိုက်စားမှုတွေကိုမြန်မာနိုင်ငံမှာတခါလေကုတ်ကိတ်ဦးသိန်းကပြောပြပါဘူး။ဝန်ကြီးချုပ်လို့အဆင့်မျိုးအစပြီးတော့လဲကျွန်တော်နေရအားလို့ပြောထားတယ်။ရှင်းနေပြီပဲအခုတယောက်ကလေးနှစ်ယောက်ကလေးဆိုတာဒါတဘာဝမကြပါဘူး။အားလုံးဖြစ်နေတာပါ။
ဟုတ်ကဲ့ဆရာဟုတ်ကဲ့ကျွန်တော်ဆက်ပြီးတော့ဆွေးနွေးအောင်ဆရာအခုပထမဦးဆုံးကျွန်တော်ပါဝင်ဆွေးနွေးရသောရရှင်တယောက်ကိုဖိတ်ခေါ်ပါရစေခင်ဗျာကျွန်တော်သောရရှင်နေဆွေးနွေးခြင်းနဲ့လူအကုန်လုံးခေါ်ထိုင်အောင်ဆိုပြီးတော့လူတိုင်းစီရင်ကိုပေးထားပါရယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရာကိုလိုရင်းကိုပဲတည်တည်ကြကြဆွေးနွေးပေးဖို့လည်းမြစ်တာရခံပါရယ်လိုရင်းမရောက်ဖဲနဲ့ဒါလက်ပတ်ပြီးတော့ထက်လဲလဲရုံးထွက်နိုင်ဖြစ်နေမဲ့ဖြစ်မျိုးကိုဆောင်ပြီးတော့ပြောကြစေချင်ပါရယ်ပထမဦးဆုံးဆွေးနွေးစီခြင်းနဲ့ပုဂ္ဂိုလ်ကတော့ဥညာနိုင်ဖြစ်ပါရယ်ဥညာနိုင်ကြပါလားခင်ဗျာ
ဟုတ်ကဲ့
ချင်းနေပါခင်ဗျာဟို
လက်ပလက်ယူကျွန်တော်ကော်မရှင်ဖွဲ့ထားရဆိုပေမဲ့လည်းဟိုအခုချိန်ကြီးဖြစ်ရောက်တဲ့ဟိုဆောင်ရွက်မှုဘာတစ်ခုမှမရှိသေးပါဘူးလွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်မဲ့ပုံစံလဲပါဘူးအဲလက်ပလက်ယူလုပ်တယ်ဆိုတာအာဏာရှိတဲ့အစိုးရဘက်ကပုံပုံတွေကအများအပြားဒါကြည့်လို့လေရှိတယ်ဟိုကျွန်တော်တွေ့ရှိရပါတယ်အဲဒီပုံပုံတွေကိုကန့်တွယ်အရေးယူဖို့ဆိုတာမှလည်းလွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်ဖို့အတွက်ကျွန်တော်တို့အခွင့်အာဏာရှိဖို့လိုအပ်ပါတယ်အဲတုံ့ပြန်ပြောမယ်ဗျာဒရင်ချစ်လေကျွန်တော်တို့ဒါအသက်တွေထောက်ထားအခိုင်အမာရှိမယ်ဆိုရင်တမရရောဝန်ကြီးရောအမတ်တွေရောပါမကြံကျွန်တော်တို့စစ်စစ်နိုင်တဲ့အခွင့်အရေးရှိအဖွဲ့အစည်းမျိုးဖြစ်ဖို့လိုပါတယ်အတောင်ကိုရမှာဒီလိုကိစ္စတွေကိုတရားရေးဌာနကအဓိကအကန့်ကွယ်နေတာပါတရုတ်နိုင်ငံမှာဆိုရင်လည်းဒါကွန်မြူနစ်ပါတီပုံရိပ်ကောင်းပြီးတူတူတူအမတ်ပေးအိမ်ကြီးတို့တင်နေရတာလက်ပေးလက်ယူစနစ်ကိုသူတို့ကလည်းအဓိကပြတ်မှတ်ထားပြီးတော့ဒါစိုက်ဖြစ်နေတဲ့အတွက်ကြောင့်ပါအာကျွန်တော်တို့မြန်မာနိုင်ငံမှာလက်ပေးလက်ယူကိစ္စကိုစိုက်ဖြစ်မယ်ဆိုရင်အောက်ခြေကလှုပ်ဆောင်တာတဲ့အဖြစ်ပိုင်းကနေကျွန်တော်တို့ဒါလောက်ဆောင်အရေးယူတဲ့လဲလို့ထင်ပါတယ်။ဘာကြည့်လို့လဲဆိုတော့အိမ်တဲအိမ်မှာခေါင်းကလုံးမှာလက်ခံလုံးမှာဖြစ်ပါတယ်
။ဟုတ်ကဲ့
လို့ကျွန်တော်တို့အဖြစ်ကနေပြီးတော့လောက်ဆောင်နေလဲလို့ထင်ပါတယ်
။ဟုတ်ကဲ့
နောက်ပြီးတော့ဟုတ်ကဲ့
ဟုတ်ကဲ့ဥညာနိုင်ကျွန်တော်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကော်မရှင်ဟာလောက်ဆောင်နိုင်တဲ့အခွင့်အနာရှိဖို့လိုတယ်ဆိုတော့ဥလတ်ဆွေဘယ်လိုသဘောရပါလဲ။ဆိုတော့ဥလတ်ဆွေလည်းဒီဟာဟိုအရေးယူတဲ့ကော်မရှင်ဖွဲ့စည်းထားတယ်လို့ပြောတယ်။အဲ့ဒီအဖွဲ့မှာလောက်ပိုင်ခွင့်အပြည့်အဝမရှိဘူးလားခင်ဗျာဒီကအနေချက်က
ကျွန်တော်ဒီတော့ကတော့ဒီအဖွဲ့ကတော့အခုလှုပ်ရှားမှုတော့ကျွန်တော်တို့ခက်တဲ့ဝင်ဝင်မသိရသေးဘူးပေါ့နော်သူတို့ဘာတွေစစ်ဆေးနေပြီလဲဆိုတာကျွန်တော်တို့မသိသေးဘူးဒါပေမဲ့ကျွန်တော်ထင်တယ်ဒီအဖွဲ့ကအောင်မြင်လိမ့်မယ်လို့ကျွန်တော်သိမယုံကြည်ဘူးအဲဒါဆိုဆိုတော့သူတို့ဥပမာဗျာဟလာကာကွယ်ရေးလို့ဝန်ကြီးဌာနမျိုးရဲ့ဘတ်ဂျက်ကိုသူတို့စစ်နိုင်မလားနော်ဒါမျိုးဆိုရင်ကျွန်တော်တို့ကခက်မယ်ထင်တယ်ကျွန်တော်အမြင်ကတော့ဟိုပါပေါ့နော်စီလာလီယွန်းလို့စီလာလီယွန်းမှာလည်းအဲဒီလက်ဆောင်တိုက်ပွဲကော်မရှင်ဆိုပြီး2000ခုမှာဖွဲ့တယ်ဗျာဒါပေမဲ့လူလူကယုံကြည်မရှိဘူးအဲကြောင့်2008မှာရပ်ဖက်အဖွဲ့အစည်းတွေမီဒီယာတွေပါတဲ့ NDCS ဆိုတဲ့ National Anti Corruption Strategy ဆိုတဲ့အဖွဲ့ကိုဖွဲ့လိုက်တယ်ဖွဲ့လိုက်တော့အဲ့ဒီအဖွဲ့ကကြတော့တော်တော်လေးကိုသူတို့အဖွဲ့ကိုလည်းအစိုးရအာအတိပတ်ပြုပြီးတော့သူတို့စစ်ဆေးတာတွေကာဝယ်တားဆီးတာတွေတရားစွဲတာတွေအပြစ်ပေးအရေးယူတာတွေကိုရှေ့တချုပ်ကြီးတရားသူကြီးတွေစီပင်စရာမလိုဘဲနဲ့လွတ်ခွင့်ပေးလိုက်တယ်အဲ့ဒီမှာအလွန်ကောင်းသွားတယ်ဗျာဒီလိုမျိုးအဖွဲ့အစည်းပို့ပြီးတော့ထိအောင်မယ်လို့ကျွန်တော်မြင်နေကြဟုတ်
ဟုတ်ကဲ့ခင်ဗျာအခုဒီကိစ္စနဲ့တစ်ဆက်တည်းပဲသောရရှင်တယောက်ကမေးထားတဲ့စာကိုလည်းရေးထားတဲ့စာလည်းကျွန်တော်အချင်းအနှစ်ချုပ်ပြီးတော့ဖတ်ပြလိုပါတယ်အဲ့ဒါကတော့မောင်မောင်ဆန်ဦးမောင်မောင်ဆန်ရဲ့စာဖြစ်ပါတယ်သူကအဂလိလိုက်စားမှုပပျောက်ရေးအတွက်ဆောင်ရွက်တဲ့အခုအစိုးရလက်ထက်မှာလုံးဝမဖြစ်နိုင်ဟုပြောရင်အစိုးမြင်ရာရောက်လွန်းသည်ဟုမထင်စေလိုပါတဲ့ဘာကြောင့်လဲဆိုတော့ဥဒန်းစင်အစိုးရဘလိုပဲပွင့်လင်းမြင်သာမှုရှိမယ်လို့ပြောနေပေမဲ့ကြီးကဲများအစိုးရအဖွဲ့ဝင်တွေအားလုံးဟာမိမိရဲ့ပိုင်ဆိုင်မှုကိုထုတ်ပြန်ကြေညာနိုင်ခြင်းမရှိကြသေးလို့ပဲဖြစ်ပါတယ်တဲ့အဲဒါဆိုတော့ဝန်ကြီးတွေရဲ့ပိုင်ဆိုင်မှုပြည်စည်းဥစ္စာဒဏ္ဍာဥစ္စာပိုင်ဆိုင်မှုကိုလည်းပဲကြေညာပြပါဆိုပြီးတော့သူကစိန်ခေါ်ပါတယ်ခင်ဗျာအဲ့လိုအလားအလာတော့ဖြစ်နိုင်ပါလားဆရာမတော်တင်နေဦးဘယ်လိုမြင်ပါလဲခင်ဗျာဟဲ့
ဒီတခါဆက်ဆက်ပါလေအဲ့မျိုးတစ်ခုတစ်ခါမြင်ဦးပါလေသူမဲခွဲတော့ရှုံးသွားဘူးပဲဆီမှာလေအဲ့ကျောင်းရောက်ကိစ္စကအဲ့တခါတော့တော်မှ discussion လုပ်ဖို့ရတယ်ဆင်း။အ
ေးရအဲ့ဒါလူအဲ့လိုတင်ညာတဲ့လူပြဟာလူသိတဲ့ထင်လားမလူသိဘူးထင်လားဆရာမဒီကိစ္စနဲ့ပတ်သက်ပြီးကြွညင်တဲ့ပုဂ္ဂိုလ်တယောက်လည်းဖြစ်တယ်ငွေစင်းနဲ့ပတ်သက်ပြီးတော့
အဲ့တင်ညာဖို့ဆိုတော့ကျမတို့ကတော့ငွေစင်းတော့ကရှိမယ်ဆိုတော့ဥပဒေပုံမှန်58မှာလဲပေါ်ပြထားရှိတယ်ကိုယ်ကလည်းဥပဒေ23မှာလဲရှိတယ်သူတော်ကြီးအဲ့ဒီလိုစားဆိုပြီးပေါ်ရဆိုပြီးတော့ဆရာဟိုပြောင်းသွားပြီးတော့သုံးနှစ်ကတည်းကစီထောင်လာကြနိုင်နေဆိုရဟိုဘက်ကနေဥပဒေတစ်ခုရှိပါလေအဲ့တော့ဒီကျေလို့ဒီကိစ္စရည်ရယ်နေနေပါလေ ိစားဆိုရင်တော့ဒီမျိုးဖြစ်မှာပေါ့လေ
ဟုတ်ကဲ့ဒါမဲ့ဆရာရောဘတ်ဆန်ကတော့ပြောတယ်ဥပဒေတရားဥပဒေစုံမှုရှိတော့ဘယ်လောက်ပဲပြောပြောသူတို့ဖိထားဖြီးထားတယ်ဆိုတာတွေ့ရပါတယ်ဟုတ်ပါတော့ဆရာဦးဆန်အောင်
ကျွန်တော်တို့တရားမှန်တယ်မှာအကြီးအကျယ်ကနာကအဲ့ဒီလိုက်စားမှုတိုက်ချက်ပြည်နာမှာရှင်ရလာပါဝင်ရမယ်စာဘုံဥပဒေဌာနအထူးပုံရဆိုတဲ့ဥပဒေဌာနကပုံပေါ်တွေပုံလိုက်တာအဲ့ဒီလိုက်စားမှုတွေရှင်းနေတဲ့အခါကျတော့ဒီအဲ့ဒီလိုက်စားမှုတိုက်ချက်ရင်းမှာအတော်ကိုအခက်အခဲတွေရှိပါတယ်အဲဒီတော့ကျွန်တော်တို့တွေ့ရတာကိုယ်ပိုင်နဲ့ကိုယ်ညီတော်အားဆိုရင်ဒီရာရှိသူကအဲ့ဒီအချိန်တုန်းကလက်ငွေ330တောင်းတဲ့အဖြစ်ကြီးဖြစ်တယ်လို့နောက်ဆုံးဖမ်းကြရတဲ့အခါကျတော့ထောင်လေးတစ်နှစ်ပဲကြာဦးရီရာရှိကငွေတစ်ပေါင်းနဲ့မီတော့ထောင်ငါးနှစ်ကြာဩ6,900တောင်းနဲ့မီတော့ထောင်တစ်နှစ်ပဲကြာအဲ့တော့တရားဥပဒေမှာဘာဖြစ်နေလဲဆိုလို့ရှိရင်ထောင်ပိုင်းဖဏ္ဍအောက်ကတရားစီရင်ရေးအဲ့တော့ဘယ်လိုနည်းနဲ့မှဒီလက်ပေးနိုင်မှုကိုအမြင့်ပြအောင်ရှင်းမနိုင်မှာမဟုတ်တလို့ကော်မရှင်မှာဝန်သားဟောင်းနေကြီးပဲပါနေတယ်လွတ်လပ်တဲ့ရှင်းရှင်းရဲ့တွေသတင်းမီဒီယာသမားတွေအဲ့ဒီလိုပုံပေါ်နေနဲ့ဖဲ့မှာဝန်သားမဟုတ်တဲ့လူတွေနဲ့ဖွဲ့ပြီးတော့ရှင်းစင်းမှရမှာဒီတိုင်းကတော့ဘယ်တော့မှမအောင်နိုင်ဘူးဘယ်တော့မှလည်း
ဟုတ်ကဲ
့ရမှာမဟုတ်ဘူးလို့ပဲပြောရမှာပဲ
ကျွန်တော်စဉ်းစားမိရတာအောက်ခြေဝန်ထမ်းနေတဲ့ပတ်တင်သူတို့ရဲ့လဇာကသူတို့ဘဝရည်ရည်အတွက်များမလုံလောက်လို့လားဆီယမဒေါ်တင်ရဦးဘယ်လိုသဘောပါလဲအောက်ခြေဝန်ထမ်းတွေရဲ့
ဟုတ်ပါတယ်အဲဒီလဇာလည်းမလုံလောက်တာပါပါတယ်နောက်တစ်ခုကလူရဲ့စရိတ်တာဒီစိတ်သက်ပေါ့နော်စိတ်သက်တယ်နောက်ကိုယ်စိတ်ခါလေးနောက်တစ်ခုဆက်လူကြီးညာလာပြဆိုတာ accountability issue ရဲ့သဘောဖြစ်တာပါလေအဲ့ဟာ never တက်ပြီးလူရဲ့အဲမရှိရလည်းမရှိရပေါ့အဲဒါဆရာမလုပ်ပေးမယ်ဆိုရယ်စိတ်သက်တည်ဖြစ်တာလဲကြာပါပြီအဲ့တော့လက်ပေးတယ်လို့ဆိုတမျိုးမပေးရလို့ဆိုတမျိုးကိုယ့်ရဲ့တာဝန်ကိုကိုလုပ်ရမယ်ဆိုတာသိရတာနဲ့လက်မပေးမလုပ်ပေးလုပ်ပေးရစေသာမရှိသေးတာဖြစ်ကုန်လားအဓိကပါပဲသူ့ရင်းနေလုပ်ပေးရမယ်ဒါမှမဟုတ်ရှောင်းတင်လူလိုက်ရမယ်ဆိုတာသိရသိရတဲ့ဟောက်ပြောဒီဟောက်ဉာဏ်ကဒီလက်ရောက်အခွင့်အရေးကိုစောင့်နေသဘောကြီးဖြစ်နေတာပါ
ဟုတ်ကဲ့နောက်တော့ရှင်ဒီဦးကျွန်တော်ဖိကော်လိုပါတယ်အဲ့ဒီပုဂ္ဂိုလ်ကတော့ဥနေလင်းဦးဖြစ်ပါတယ်ခင်ဗျာကြားပါလား
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဆွေးနေပါခင်ဗျာ
အဲဆွေးနေပါဆိုရင်တော့စင်ကာပူမှာကြားတော့ဗျာအခုနောက်ဆုံးဖြစ်သွားတဲ့ဟာဆိုလို့ရှိရင်အဲ့ဒီ Corrupt Practice Investigation Bureau ဆိုတဲ့အဖွဲ့ခေါင်းဆောင်ကိုနိုင်ကเนาะအဲ့ Corrupt ဖြစ်တာအဲ့ Corrupt ကဗမာပြည်နဲ့မတူဘူးဗျာဟာသူ Corrupt လုပ်တာဘာမှမဟုတ်ဘူးရှင်းပြောလို့ရှိရင်အိုရယ်ဆက်ဆိုတဲ့ကိစ္စလေးဖေဗာလုပ်ပြီးတော့ဟလာသူ့ကုမ္ပဏီကိုရှင်းပြောရင်ဟိုကြောချပေးလိုက်တာပေါ့ဗျာဆိုလိုတဲ့သဘောကကျွန်တော်တို့တိုင်းပြည်မှာကြတော့ဘာတွေဖြစ်နေလဲဆိုတဲ့အခါကျတော့ခုနဆရာမကစရလို့ရှိရင်ဝင်ငွေမလောက်ကြဘူးပေါ့ဗျာရဲစခန်းလဲရဲလဲအတူတူပဲပေါ့နံပါတ်၁ကဝင်ငွေမလောက်တဲ့အတွက် corrupt ဖြစ်တယ်နော်ဟိုးထိန်ဆုံးကပုဂ္ဂိုလ်တွေကြတော့လေမိမိတာဝန်တဲ့နော်ရသင်ရတိုက်တဲ့တာဝန်နဲ့ညတဲ့ရသင်ရတိုက်တဲ့ဝင်ငွေတဲ့လောဘကြီးပြီးတော့ပိုးလိုခြင်းတဲ့အတွက်ကော်ရပ်ဖြစ်တယ်။ဟုတ်တယ်မလား။အထက်ကနေအောက်ကိုကြည့်လိုက်ရင်ဘယ်နေရာမှမကင်းဘူး။ဗမာပြည်မှာကော်ရပ်ဆိုတာအရှင်းပြောရင်ဗိုင်းရပ်တစ်ခုလိုဖြစ်နေ။အဲ့တော့ revolution တစ်ခုမလုပ်ရင်တော့ဘယ်လိုမှပြောင်းမယ်ဆိုတော့မထင်ဘူးကြ။ကျွန်တော် socialism မှာလှုပ်လာခဲ့တာပဲ။ socialism မှာကြတော့ဘာလဲဆိုတော့တပါတီစနစ်ဖြစ်တဲ့အတွက်သူတပါတီကိုကာကွယ်ဖို့ရည်တည်ဖို့ဆိုရှယ်လစ်ရန်တရားကြီးကိုကာကွယ်ဖို့အတွက်သူကဘာဖာတွေထားပြီးတော့အလုပ်လုပ်တယ်။အဲ့ဒီလူတွေကဒီနေ့ခေါင်းဆောင်နေတက်ဖြစ်နေတယ်။ဒိုဒီမဟုတ်အဲ့ဒီရဲ့အမွေခံတွေရှိနေတယ်ရှင်။ခင်ဗျား corrupt practice ဒီနေ့ဘယ်လိုပဲလုပ်လို့ကျွန်တော်ပြောရတယ်မအောင်ဘူး
။ဟုတ်ကဲ့
။ကြိုက်တဲ့လူတက်လို့ကြိုက်တဲ့လူတက်လို့ကျွန်တော်စိန်ခေါ်ရတယ်။နော်ကြိုက်တဲ့လူခဲတာခင်ဗျားရှင်းနေတယ်တက်လို့လို့မီဒီယာသမားတက်လို့လို့အားလုံးကဘာကြောင့်ဖြစ်နေလဲဆိုစိတ်ဓာတ်ကြီးပြည့်စည်နေတော့ဘယ်လိုလုံးမှသာအောင်မြင်နိုင်ကြတာအကြောင်းမရှိဘူးနော်ဆိုလိုတဲ့သဘောဟာ
အဲ့တော့
ကြီးငင်းလွယ်လွယ်လေးပါနော်ကောင်းတဲ့စနစ်ကိုတစ်ခုလုံးအတူယူပြီးတော့ပြင်လိုက်လို့ရှိရင်ဦးသိန်းစိန်ဘယ်တော့မှတိတ်မကြဘူး3လတော့မကြဘူးစင်ကာပူမှာလာပြီးတော့လေးလာခိုင်းလိုက်ပါသူတပည့်တွေဘယ်လိုလုပ်လဲဆိုတာကောင်းတာကိုအတူယူရင်ပြင်လို့ရပါလေကောင်းတာကိုအတူယူပဲနဲ့တော့
ဘယ်တော့မှကျင်လို့မရဘူးကိုနီကိုဟန်လည်းဆိုပြီးတော့လုံးနေအဲ့ကိုနီကိုဟန်တက်တက်လုံးလွယ်နေအကုန်လုံးလွယ်ဦးမှာဟုတ်ကဲ့ဟုတ်ကဲ့ဘုန်းနေလင်းဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒါလည်းစဉ်းစားစရာပေါ့ခင်ဗျာစင်ကာပူနဲ့အချိန်ရရင်ကျွန်တော်ကျေတွင်ဆွေးနွေးကြတာပေါ့အခုနောက်သိပ်ပြောချင်တဲ့သွားရရှင်တို့ကျွန်မတို့အဲ့ဒါကိုနေလာကိုနေလာလူတို့ရှင်နဲ့ဆွေးနွေးပါခင်ဗျာအ ဒီဒီမှာဖြစ်နေဦးမှာပဲဘာဖြစ်လို့လဲသူတို့ကိုယ်တိုင်ကကျွန်တော်ရဲ့ဒီလိုလေးအဓိကမှန်နိုင်သေးတဲ့ဒါရိုက်တာမှန်နိုင်ကိုဖြတ်ပောင်းများစွာဖြတ်စည်းခဲ့တဲ့အတွက်ကြောင့်ပဲကျွန်တော်တို့ဒီအာဂီတက်ဆမ်းမှုကသူတို့ရှိနေတည်းတော့ကျွန်တော်တိုက်ဖြတ်နိုင်မှာမဟုတ်ဘူးဆိုတာကိုကျွန်တော်ယုံကြည်နေပါတယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပ
ါတယ်ဟုတ်ပါခင်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်သောရရှင်တယောက်ကအစံဖိုင်နဲ့ဆွေးနွေးထားတယ်ကျွန်တော်ကအချိန်မလောက်မှဆိုလို့အစံဖိုင်ကိုမထည့်ခဲ့ပါဘူး။သူအဓိကပြောတာဘာလဲဆိုတော့အာဂရီလိုက်ဇာမှုတိုက်ဖြည့်ရေးဟာတဲ့ဖွဲ့စည်းပုံ436ကိုပြင်မှပဲဖြစ်တော့မယ်ဆိုပြီးပြောပါတယ်။ဒီဘူလာမှာသွားဆိုင်နေတယ်အဲ့ဒါကဟုတ်နိုင်ပါရဲ့လားဆိုတော့ဆင်းနေကြီးရောဘတ်ဆန်ကိုကျွန်တော်မေ့ချင်ပါတယ်။436ကိုပြင်မှာတဲ့သူကအဲ့သောရရှင်ကအဲ့လိုပြင်မယ်ဆိုရင်တနည်းပြောရင်နောင်လာတဲ့အစိုးရတက်လာမယ်ဆိုရင်ပေါ့ဗျာပြည်သူကိုတကယ်ကိုစားပြရလို့ဖြစ်နိုင်ပါမလားအဲ့လိုနဲ့ပြောက်မလားဗျာအကြက်စားမှုကအ
ဲ့ဒါက main question လေတနည်းမြန်မာနိုင်ငံမှာအရေးကြီးလို့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးတော့လွတ်လပ်တဲ့ပြည်သူ့အစ်အမလိုလားတဲ့အစိုးရအဖွဲ့ပြန်လာမှဒါလည်းဒီကိစ္စတော့ဖြေရှင်းတယ်မဟုတ်လို့ချင်းမုံလုံးတက်ကူတက်ပြီးတော့ဒီလိုနဲ့ပဲအစိုးရအဆက်ဆက်ဒီသွားရလေအသက်သက်ရောပြီးတော့တော့သူတို့ကပြတဲ့ရေရောက်ပါလေအဲ့ဒီလိုက်သားမှုကမပပြောင်းဘေးပပြောင်းအဲ့ဒီလိုက်သားမှုတိုက်ချက်ကြီးကိုတက်တက်ကြွကြွပြောနေတဲ့ဘိုးချင်းရင်းတို့ထောင်နိုင်မှုရုပ်တွေကစပြီးတော့အဲ့ဒီလိုက်သားမှုတွေကိုကျူးလွန်ခဲ့တာဆိုတော့ဘယ်လိုလုပ်ပါ့မလဲအဲ့တော့လွတ်လပ်တဲ့အစိုးရပေါ်ပေါက်ဖို့တဲ့436ခုဒီလိုတနိုင်ငံလို့ပါဝင်နှမလူတွေကအဓိကအချက်ဖြစ်တယ်ဆိုတော့ကျွန်တော်ချင်းချင်းမရှိတော့ပါဘူ
း။ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်တို့နောက်အခုလွှတ်တော်ကိုယ်စားလှယ်ကြီးဦးလှဆွေကဘယ်လိုသဘောလဲခင်ဗျာအဂရိလိုက်စားမှုပပျောက်ရေးနဲ့ပြည်သူကိုစစ်မှန်တဲ့ကိုစားပြုသောအစိုးရပေါ်ထွန်းရဆက်ဆက်နေပါသလားတကယ်လို့ပြည်သူစိတ်တိုင်းကလွတ်လပ်လပ်ရွေးကြဆိုလို့ရွေးလာတဲ့အစိုးရထက်မှာရောအဂရိလိုက်စားမှုပပျောက်လိမ့်မယ်လို့ဦးလှဆွေထင်သလားခင်ဗျာ
အော်ခုနကဟိုပါပေါ့လေဟို436နဲ့ကော်ရပ်ရှင်နဲ့တော့တခြားပြီပဲအကောင်းဆုံးမတူဘူးဟိုပါပေါ့နေရာတကာဒီ436ချစ်တယ်ပြောနေရတော့ဒီအိဒိပဲမရှိပါဘူးဆိုလိုတာကတော့ကျွန်တော်တို့ဒီအဂရိလိုက်စားရဲဆိုတာကတော့တခြားနိုင်ငံတွေမှာလည်းရှိတယ်အဲ့တော့သူတို့နိုင်ငံတွေဘယ်လိုအောင်မြင်လဲဆိုဒီ TI အဖွဲ့ကသုံးသပ်ထားတာဆိုလို့ရှိရင်เนาะအဲ့မှာကျွန်တော်တို့အောင်မြင်နေတဲ့အတိုင်းပြည်ရှိတယ်ကိုလံဘီယာမက္ဆီကိုတောင်ကိုရီးယားပိုလန်ဘော့စနီးယားဘော့စနီးယားဆိုလောလောလတ်လတ်ကိုသူအောင်မြင်သွားတယ်ဒီအဂရိလိုက်စားတာဒါကြီးဟုတ်သူတို့ဘယ်လိုလုပ်လဲဆိုတာကိုကျွန်တော်လေ့လာရင်လွယ်လွယ်လေးနဲ့ကျွန်တော်တို့လုပ်နိုင်မယ်လို့ကျွန်တော်ထင်တယ်အဓိကကတော့ဒီအဖွဲ့ထဲမှာတိုက်လက်စားမှုတိုက်ဖြည့်ရေးအဖွဲ့ထဲမှာကျွန်တော်တို့မီဒီယာနဲ့နောက်တစ်ခါဒီအကြက်ဖက်အဖွဲ့စည်းနဲ့ဒါဟိုပူးပေါင်းပါဝင်ပြီးသူတို့ကို authority လေးပေးရမယ်ဗျအဲအဲ့ဒါဆိုရင်ကျွန်တော်တို့ကဖြစ်နိုင်တယ်နောက်တစ်ခါကျွန်တော်တို့က road map တစ်ခုချပြီးတော့မှဗာဆင်းပြီးဗာဆင်းလုပ်မယ်ဗာဆင်းပြီးဗာဆင်းလုပ်မယ်ဆိုတာကိုချက်ချင်းဟိုပါပေါ့ထပ်ပြီးတော့လုပ်နိုင်ရမယ်။နောက်ပြီးတော့စုပေးတံပေးစနစ်ဖြစ်သုံးတာလည်းအလွန်ကောင်းတယ်။အဲ့ဒါအရိလက်စားမှုကိုဟိုဟာဖြစ်စီတာပေါ့နော်။ပပျောက်ဟိုဟာယောနေစီရယ်။ဥပမာဖန်စီယာမီရဲ့ဆရာခန်းလုံးပေးတယ်ဆိုရင်ဒါဆိုပက်စာယူပြီးမလွတ်တော့သူကဖမ်းပြီးတော့အစိုးရအပ်လိုက်မယ်။သူကစုချင်းကိုဆရာခန်းလုံးယူတယ်။ဒါတွေဟာဟိုကောင်းတဲ့အချက်တွေလေ။အဲဒါမျိုးတွေကိုကျွန်တော်တို့ကညံ့ညားဆောင်ရပေးနိုင်ဖို့လိုမယ်လို့ကျွန်တော်ထင်တယ်ဗျ။ဟုတ်။
အဲ့တော့ဦးလှဆွေတို့ရဲ့လွတ်တော်ကိုယ်စားလှယ်ရောဒီလန်ဒီကိစ္စမျိုးကိုဆွေးနွေးပြီးတော့လုံလုံသိနေဆိုတာလွတ်တော်မှာအဆိုပြုရင်ဘယ်လောက်များအောင်မြင်နိုင်တဲ့အလားအလာရှိရလဲခင်ဗျာ
။အဲကျွန်တော်တို့အခုကအဂိလန်ဆောင်မှုအဖွဲ့ကြီးကဖွဲ့ထားတဲ့အခါကျတော့လက်တော်လောလောလတ်ကြီးဖွဲ့ထားတယ်။သူတို့ရဲ့လှုပ်ရှားမှုကမတွေးရသေးတော့ကျွန်တော်ပြောတာနည်းနည်းသောနေမလားလို့ပါသူတို့ရဲ့လှူရှားမှုကိုကျွန်တော်စောင့်ကြည့်ဖို့လိုမယ်လို့ခုနကကျွန်တော်ပထမဦးဆုံးပလင်ခံလို့ပေါ့လေသူတို့လှူရှားမှုကတိတ်ကောင်းနေဆိုရင်တော့မစိုးဘူးပေါ့ဗျာနောက်ကျဒီအဖွဲ့ကိုလည်းထပ်ပြီးတော့ပူပေါင်းဆောင်ရွက်ဟိုခုနလိုမီဒီယာတွေအရေးပဲဖွဲ့စည်းတွေပါထပ်ပြီးတော့ပေါက်ခဲ့ပေးရင်ပူကောင်းနေနောက်တစ်ခါသူတို့လုပ်ပိုင်ခွင့်လည်းပူတော်တော်များများလေးပေးလိုက်ရင်ပူကောင်းမယ်လို့ကျွန်တော်မြင်တယ်ဗျာဟုတ
်ဟုတ်ကဲ့နောက်ဆွေးနွေးလိုတဲ့သောရရှင်တယောက်ကျွန်တော်ကသောရရှင်ကိုအများကြီးဦးစားပေးခေါ်နေပါတယ်မောင်ဒသနာဖြစ်ပါတယ်
จ้าวล่ะกูรัตนาอ่าจ้าวเลยอ่าก็ซื้อนี่ว่าเค้าเนี่ยลูกโชชินเฮาแกเอาดีเอาดีไล่ซ้ําหมดตัดเสร็จยีดูว่าตัวว่าตรงไหนก็ว่าอู้ฤาแล้วสิเดแล้วถ้าเนี่ยอู้ฤาแล้วสิเดคุณน่ะแต่ว่าตรงไหนก็ว่าอธิกาไม่สิดาก็อีดูฤาโตงก็คันเนี่ยอีดูฤาก็ตองก็จูเนี่ยอสูรอ่ะไม่สิดาอ๋อ
那么东北啊，我那块，就是讲东北，大舅舅家的，地方特别来的。俺们从那个在未来有目的啊，我们家也偶遇了，是啦。啊，哎，对，讲了，从那个啊，一级中啊，就阿达啊，基督的有大王看的，基督的有大王主的，所以啊，基督的耶，所以这些保罗一级级的，从阿达的，从第二屋里送我有的，这里要东南的，阿里来三五代谢耶的。
那未来有代谢有了，就好。好的，都有那个，就好。俺都就啥个。好个，好个，我那阵啊，就是这嘛的。好个，我那阵啊，比较麻烦，孙女家的些讲的，所以东征，东征我那边来有阿弟来家的路，没怎么不熟咯。好个，现在一般都是我来看，东征，东征就到了东家了，好啦，见面不？好的。东征是哪里？你妈没那多来了，有来了，我们这边有。好啦。那就这个，乌龟嘛。 亲戚嘛吧，哎呦，六百块钱的乌龟，怎么啦？亲戚辈子都骗你的，老的这个把表弟来说了，啊，我表弟阿妈表弟，他们阿姨过来阿来这里买了的，你阿里讲那彭某妹妹呢，欧家的，阿拉当家店来的，哎，当家的，爷爷阿妈说，爷爷妹妹呢，彭某妹妹呢，我讲这些的，表家姐呢，说来家的，我们那边。
这个原来的也有嘛，本地的干部，现在我这个啥，大王姐原来的也都有，也有，也都到顶头来的嘞。哦，哎呀，彭某弟弟没有的，哎呦，那边呢有这个大奶奶，也有那边的彭某弟弟在那家的，哎呀，阿妹你先来啦，阿姑老弟先来啦，第二呢是你叫起来啦，阿三啊，爸爸来干嘛？哎呀，没事。
阿古西来的，那，就这里呢，我们周边，啊，不过呢，没得污水，那么，不过呢，得不种米啊，是啦，路，好个，骗你了，好个，现在以前老弟们说啥比较苦，没钱呢，做那些钓鱼他玩的，门里啊，乌山米米他，鱼他他嘛，就那土味比较蛮酸咯，阿古忘记钓过，也有嘞，忘记乌山，酸啦，好啦，乌山酸，好个，乌山，哎，不过我也有啊，阿古来啥？
对，对，好把握嘞。你这明明阿里来啥里边修啊？来说，自动打啊，骗人打啊，那长生啊，有个外地来嘞，对，父母平常那里骗人，怎么着？有本事呢，是大家搭配，说到那一个，去，有自然水门，我搭配皮包下来，干干那带过嘛，就啥个屁啊嘞，路牌标记嘛嘞，心里一般都总在把嘞，你不过是也介绍。
现在你那里边，奶奶那边路牌总在的，喏，这边哪里？这公里路牌哪里来的？
当当当地部下叫那这个那办理来，农业这个那办理来呢，那个啊，农务的乌山市头就比了，呀，目前办那那个，把这个来做了，给老百姓家家的户籍的嘛，地地也会地给他做，比如俺们有些的，这家里呀，没事了，乌啦。好个。但伢子那边也是吧嘞，俺们讲不如乌山市有老的给他干了。
ဟုတ်ကဲ့ပါခင်ဗျာဥပဒေကိုအမှားကပေးလိုက်ပါဟုတ်ကဲ့ဒီလိုမျိုးကပေါ်ထွက်ပါလိမ့်မယ်ကောင်းပါပြီခင်ဗျာကောင်းပါပြီခင်ဗျာကဲပတ်ဝန်းဆွေးနွေးရတဲ့ပုဂ္ဂိုလ်တွေနားဆင်တဲ့သွားရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါခင်ဗျာကျွန်တော်တို့သတ်မှတ်ထားတဲ့အချိန်တိုင်းကဒီနေ့ပဲဖြစ်ပါခင်ဗျာ
ဥကျော်စံသာစီစဉ်တင်ဆက်တဲ့ဒါရိုက်လီလိုင်းစီစဉ်ကိုနားဆင်ကြတာဖြစ်ပါရဲ့ရှင်။ဗီအိုအေကထုတ်လွှင့်နေတဲ့စီစဉ်တွေကိုအင်တာနက်ဆက်နိုင်ပါတယ်။အခုဆက်ပြီးတော့လာမယ့်အင်္ဂါနေ့ညမှာထုတ်လွှင့်မယ့်ဒါရိုက်လီလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးပါရစေရှင်။ယမနေ့ကနေ့ကျမကြီးလောကမှာယောဂလက္ခဏာခွဲခြားဆိပ်ဖြာရာမှာလွယ်မနေတာဒီအနာတခြားစစ်တခြားဖ အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က012-32-38-5554ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကျွန်တော်တို့ထံကိုဓာတ်ရိုက်ပေးပို့နိုင်ကြပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်။
သောရရှင်တွေအနေနဲ့လာမယ့်အင်္ဂါနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။ VOA ကထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိပ်စာတက်ပြီးတော့ပေးပို့နိုင်ပါတယ်။ email နဲ့ဆက်သွယ်လို့သူတွေအတွက်ကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16 kHz 100.83 ညာလိုင်းနိုမီတာ19 kHz 15.15 နဲ့လိုင်းနိုမီတာ41 kHz 93.35တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချင်းပြီးတော့မဆုမျက်မှောင်ကကြီးညာပေးပါအောင်မယ်ရှင်။
မြန်မာတရုတ်အိန္ဒိယသုံးနိုင်ငံကြားမှငြိမ်းချမ်းစွာအထူးရှင်တွဲနေထိုင်နိုင်ရေးအခြေခံမူတွေကိုသဘောတူခဲ့တာအနှစ်60ပြည့်တဲ့အထိမ်းအမှတ်အခမ်းအနားကိုတရုတ်နိုင်ငံဘေကျင်းမြို့တော်မှာစနေနေ့ကကျင်းပပါရယ်ဒေသရင်းမှာဆက်လက်ငြိမ်းချမ်းနေအောင်ဆောင်ရွက်သွားမယ်လို့နိုင်ငံသုံးနိုင်ငံလုံးကခေါင်းဆောင်တွေကဒီအခမ်းအနားမှာကတိပြုကြပါရယ်တရုတ်နိုင်ငံဟာဘလောက်ပဲအင်အားကြီးနိုင်ငံဖြစ်ပါစေဘိုးကျလွှမ်းမိုးတာဘယ်တော့မှလုံမှာမဟုတ်ဘူးလို့တရုတ်သမ္မတရှီဂျင်းပင်ကပြောကြားပါရယ်သမ္မတဦးသိန်းစင်ကလည်း1954ခုနှစ်တုန်းကဒီအိနီးချင်းသုံးနိုင်ငံကြားမှာသဘောတူချမှတ်ခဲ့တဲ့အခြေခံမူ၅ချက်ကိုနိုင်ငံတကာဆက်ဆံရေးရဲ့ဆန်တွေအဖြစ်ကျင့်သုံးသင့်တယ်လို့ဆိုခဲ့ပါတယ်။အိန္ဒိယဒုတိယသမ္မတမိုဟာမက်အာမက်အန်ဆာရီကတော့တနိုင်ငံနဲ့တနိုင်ငံလွှမ်းမိုးမှုမရှိအမျက်ထုတ်မှုမရှိဘဲရင်းရင်းနှီးနှီးငြိမ်းငြိမ်းချမ်းချမ်းနေထိုင်သွားဖို့တိုက်တွန်းသွားပါတယ်။2014ကမ္ဘာဖလားဒုတိယဆုံးရှုံးထွက်ပွဲတွေမှာတော့အင်ရှင်ဘရာဇီးလ်ကချီလီကိုပယ်နယ်တီနဲ့နိုင်ပြီးတော့ quarter final ကိုတက်သွားပြီဖြစ်ပါတယ်။စနေနေ့တုန်းက Belo Horizonte မှာကစားခဲ့ကြတာမှာအချိန်ပိုပြီးတဲ့အထိတကိုးစီတည်ရဖြစ်နေတာကြောင့် penalty ကဏ္ဍမှာဘရာဇီးလ်က3-2နဲ့နိုင်သွားတာဖြစ်ပါတယ်။ Rio မြို့ကမာရာကာနာကစားခွင့်မှာကစားတဲ့ဒီ Colombia နဲ့ Uruguay ပွဲမှာတော့ Colombia က2-2မရှိနဲ့အနိုင်ရပြီးတော့ quarter final ကိုတက်သွားပါပြီ။ကိုလံဘီယာအတွက်အနိုင်ဂိုးတွေကိုနံပါတ်10ဟာမက်ရော်ဒရီဂက်စ်က28မိနစ်နဲ့မိနစ်50တွေမှာသွင်းပေးခဲ့တာဖြစ်ပါတယ်ရှင်။တခါအီရတ်နိုင်ငံမှာတော့ဆူနီစစ်သွေးကြွတွေသိမ်းပိုက်ထားတဲ့နိုင်ငံမြောက်ပိုင်းကတီခရစ်မြို့ကိုပြန်လည်သိမ်းပိုက်နိုင်ဖို့အတွက်စစ်ဆင်ရေးခြင်းကိုစတင်နေပြီလို့အီရတ်စစ်တပ်ကပြောပါတယ်။မြေပြင်စစ်ဆင်ရေးကိုစနေနေ့မှာစတင်ပြီးတော့တက္ကသိုလ်ဝင်းတစ်ခုကိုပြန်လည်သိမ်းပိုက်ဖို့ကြိုးစားတဲ့ဒီအီရတ်အထူးတပ်တွေနဲ့ဆူနီသဘုံတွေကြားမှာအပြင်းထန်တိုက်ပွဲတွေဖြစ်ခဲ့တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။2012ခုနှစ်တုန်းကလီဘီယားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်ကောင်စစ်ဝင်ရုံးကိုလူတွေတေလောက်ထက်ထိတိုက်ခိုက်မှုကိုအုပ်ဆောင်ခဲ့တယ်လို့စွပ်စွဲခံထားရတဲ့ခေါင်းဆောင်ကသူ့မှာအပြစ်မရှိဘူးဆိုပြီးတော့ဝါရှင်တန်မှာရှိတဲ့ပြည်ထောင်စုတရားရုံးမှာထွက်ဆိုခဲ့ပါတယ်။အမေအဘူခတလာဟာဝါရှင်တန်ကိုစစ်သင်္ဘောနဲ့စနေနေ့မနေ့မှရောက်ရှိလာခဲ့ပြီးတော့သူ့ကိုလူသတ်မှုအကြမ်းဖက်မှုတွေနဲ့တရားစွဲဆိုတာခံထားရပါတယ်ရှင
်။တရင်ချင်းချုပ်ကိုမဆုမျက်မောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့စီစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်။ကျွန်မတော့နန္နာချက်ပါ။ VOA American တမနေ့ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေပဲ6နာရီမှာထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ19 19နဲ့လိုင်းနိုမီတာ25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်အားပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.